Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာဘာရဲ့2019ခုနှစ်ဒီဇင်ဘာလ10ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်လာမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်တင်တဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမသင်ကြီးထိုက်ပါဂျေရုရှလင်နဲ့ပတ်သက်ပြီးအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ဟာကျူးကျော်သိမ်းပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာကိုဘက်လိုက်ထောက်ခံလိုက်တာဖြစ်တယ်လို့အာရအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဖြစ်နေတာကိုငြိမ်းချစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်ရမယ်လို့ကုလသမဂ္ဂရဲ့တန်ကိုစလဲကပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်တတိယပြီးနှาศင်ကြရမယ်တတိယလွှာတွေထဲမှာတော့
ပြောရရင်တော့လူခွေဆိုတာပါလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောချင်ပါတယ်ကောင်းကောင်းသူတို့ကိုယ်မသိရင်တော့ချိုးပေါက်ကံကိုနှီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့ဒီလူခွေချိုးပေါက်မှုကြီးကဆက်လက်ရှင်သန်နေသေးပါပဲ
လူခွင့်ရေကာကွယ်မြင့်တင်သူများအဖွဲ့ HRDP အမှုဆောင်ဒါရိုက်တာဦးမြင့်အေးပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒါအပြင်မြမရေးတွေ့ဆုံမြင်မြန်ကန်းကိုလည်းနားဆင်ကြရမှာပါဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိငင်ထိုင်တဲ့ကိုရန်နိုင်လို့ပြောပြပေးပါမယ်ရှင်
ဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကန့်ကွက်တဲ့လေဘနန်နိုင်ငံဘေးရွတ်မြို့တော်ကအမေရိကန်တန်ရုပ်အပြင်ဘက်မှာလေဘနန်နဲ့ပါလက်စတိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးတပ်ပိုက်တွေမျက်ရည်ယိုဘုံနေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကတန်ယုံကိုကြောက်တုံးနေအပိုင်းစာရီနဲ့ပြစ်ပေါက်ခဲ့ကြသလိုသမ္မတထရန့်ရဲ့ပုံစံတူရုပ်ပုံတွေနောက်အမေရိကန်နဲ့အစ္စရေးအလံတွေကိုလည်းမီးရှို့ခဲ့ကြပါတယ်။လေဘနန်နိုင်ငံမှာထောင်နဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဥယျာဉ်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြို့တော်ကအမေရိကန်တန်ယုံအပြင်ဘက်မှာဒီကနေ့တနင်္ဂနွေနေ့လူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြကြပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာအာရပ်အဖွဲ့ချုပ်ကကိုင်ရိုမြို့တော်မှာအရေးပေါ်အစည်းအဝေးကျင်းပပြီးဂျေရုရှလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချခဲ့ပါတယ်။ငြိမ်းချမ်းရေးကိုမျက်နှိုးတဲ့ကမ္ဘာနိုင်ငံတွေအားလုံးအနေနဲ့အမေရိကန်သမ္မတရဲ့တရားမဝင်ဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းပယ်ချကြဖို့ပါလက်စတိုင်းနိုင်ငံကိုအသိအမှတ်ပြုပြီးဂျေရုရှလင်ကိုပါလက်စတိုင်းရဲ့မြို့တော်အဖြစ်အသိအမှတ်ပြုဖို့တောင်းဆိုတဲ့အကြောင်းအာရပ်အဖွဲ့ချုပ်အတွင်းရင်မှုအာမက်အဘူဂါဟစ်ကပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ဟာဆိုရင်ကျူးကျော်သိမ်းပိုက်မှုနိုင်ငံတကာဥပဒေတွေနဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်နေတာကိုဘက်လိုက်ထောက်ခံလိုက်တဲ့အန္တရာယ်ရှိတဲ့ဖြစ်ရလို့လဲအာရပ်အဖွဲ့ချုပ်ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကလည်းသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုရှုတ်ချပြီးဆုံးဖြတ်ချက်တည့်ချမှတ်ဖို့ကိုလည်းနိုင်ငံခြားရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်ရှင်
။ဒီလိုနိုင်ငံမှာအစ္စလာမစ်အစွန်းရောက် IS အပေါ်အောင်ပွဲအထိမ်းအမှတ်အဖြစ်နဲ့ဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစေးပြချီတာဘက်ကိုကျင်းပါပါတယ်။ဒီကအစွန်းရောက်အဖွဲ့ကိုနိုင်ငံတွင်းကနေအောင်မြင်မြင်ဖောက်ထုတ်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလိုကျင်းပါတာဖြစ်ပါတယ်စစ်တပ်ချီတပ်ပွဲကိုနိုင်ငံပိုင်မီဒီယာတခုတည်းကိုသာတက်ရောက်ခွင့်ပြုခဲ့ပြီးတော့နိုင်ငံပိုင်မီဒီယာကလည်းဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိခဲ့ပါဘူးဘက်ဒက်မျိုးလည်းကယင်းမြန်မာအီရတ်တပ်ဖွဲ့တွေချီတက်ခဲ့ကြသလိုရဟယင်တွေတိုက်လေရင်နေနဲ့လည်းပြန်တန်းခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်အီရတ်တပ်ဖွဲ့တွေရဲ့ဆွမ်းဆောင်မှုအတွက်ကျေးဇူးတင်ရှိပါကြောင်းနဲ့အသက်ပေးခဲ့ရသူတွေကိုလည်းအမတ်ရအောင်မေပါကြောင်းဝန်ကြီးချုပ်အပါဒီက Twitter လူမှုကွန်ရက်မှာရေးသားပါတယ်ဒီကနေ့တနင်္ဂနွေနေ့ကိုလည်းအများပြည်သူအားလည်းရဲ့အဖြစ်နဲ့ဝန်ကြီးချုပ်ကကြေညာခဲ့ပါတယ်အီရတ်နိုင်ငံတွင်းကနေအစ္စလာမစ်အစွန်းရောက် IS တို့ကိုမောင်းထုတ်နိုင်ရေး၃နှစ်ကြာစစ်ပွဲကအောင်မြင်စွာအဆုံးသတ်နိုင်ပြီဖြစ်ကြောင်းမနေ့စနေနေ့ကဝန်ကြီးချုပ်ကကြေညာခဲ့ပါတယ်အီရတ်တပ်ဖွဲ့တွေကအီရတ်စီးရီးယားနယ်စပ်ကိုအပြေအဝထိန်းချုပ်လိုက်နိုင်ပြီဖြစ်ကြောင်းနဲ့IS ကိုချိန်မုန်းတဲ့စစ်ပွဲပြီးဆုံးသွားပြီလို့အီရတ်သတင်းတောက်များသမဂ္ဂကကျင်းပတဲ့ညီလာခံမှာဝန်ကြီးချုပ်အဘာဒီကပြောဆိုခဲ့ပါတယ်ဆီးရီးယားစစ်တပ်ကိုရုရှားတို့အထောက်အကူပေးနေတဲ့ဆီးရီးယားနိုင်ငံတွေအစ္စလာမစ်အစွန်းရောက် IS ကိုချိန်မုန်းနိုင်ခဲ့ပြီလို့ရုရှားဆိုရကကြေညာခဲ့ပြီးနေ့အချာမှာအီရတ်ဘက်ကကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
Mississippi ပြည်နယ် Jackson မြို့ကပြည်သူအခွင့်အရေးပြတိုက်ကိုဖွင့်ပေးရတဲ့အတွက်စိတ်လှုပ်ရှားရပါကြောင့် American သမ္မတ Donald Trump ကပြောကြားရင်းပြည်သူအခွင့်အရေးခေါင်းဆောင်တွေဖြစ်တဲ့ Mega Evers နဲ့တရားဟောဆရာ Martin Luther King Jr. တို့ကိုဂုဏ်ပြုချီးကျူးခဲ့ပါတယ်။တရားဝင်ပြတိုက်ဖွင့်ပွဲမချင်းကပါကင်သမ္မတ Trump ကစနေနေ့ကမိန့်ခွန်းပြောခဲ့တာပါ။တချိန်တည်းမှာပဲပြတိုက်တရှိရာနေရာကိုဆန္ဒပြသူတွေရောက်လာပြီးတမရထရန့်ကိုမုံတီကြောင်စာရန်နေကင်ဆောင်ဆန္ဒပြပါတယ်တမရထရန့်ကတော့မစ္စဆပီပြည်နယ်အုပ်ချုပ်ရေးမှူးဖီဘရိုင်ယန်နဲ့လှုပ်ကြံခံခဲ့ရတဲ့ NAACP ခေါင်းဆောင်မေဂါအီဗာစ်နဲ့ကျန်ရစ်သူဇနီးတို့ပါတက်ရောက်တဲ့ပရိသတ်ကိုမိန့်ခွန်းပြောကြားရမှာတိတ်ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ပါဘူးပြတဲ့ဖြစ်မြအောင်ဖန်တီးခဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းနဲ့လေးစားပါကြောင်းအပြင်ပြည်သူအခွင့်အရေးခေါင်းဆောင်တွေရဲ့ပိဆက်ခဲ့ရမှုတွေနဲ့ထိုက်တန်အောင်ပြန်လည်ပိဆက်ချရမှာဖြစ်တဲ့အကြောင်းလည်းပြောကြားခဲ့ပါတယ်။သမ္မတကိုဝေဖန်သူတွေကတော့သမ္မတဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးတင်မာမှုတွေဖြစ်အောင်လှုပ်ဆောင်ခဲ့သူလို့ဝေဖန်ကြတာပါ။ဒီပြတဲ့ဖွင့်ပွဲမှာမင်းကွန်းပြောဖို့စီစဉ်ထားတဲ့ပြည်သူအခွင့်အရေးစံပြလည်းဖြစ်အထက်လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဂျွန်လူးဝစ်ကတော့သမ္မတထရန့်အဲ့ဒီမှာရှိနေမှာမို့သူမတက်ဖို့ကြာသာပရင်းနေကပဲကြီးညာခဲ့ပါတယ
်။ယူကရိန်းတိုက်ခံနိုင်ငံရေးသမားလည်းဖြစ်ဂျော်ဂျီယာသမ္မတဟောင်းလည်းဖြစ်တဲ့မီခဲလ်ဆာကာရှဗလီကသူအစာငတ်ခံဆန္ဒပြနေတယ်လို့ကြီးညာလိုက်ကြောင်းသူ့ရဲ့ရှေ့နေတွေကသတင်းတောက်တွေကိုမနေ့စနေနေ့မှာပြောကြားလိုက်ပါတယ်။မစ္စတာဆာကာရှဗလီကသူ့ကိုထောက်ခံသူတွေကို KF မြို့မှာဒီကနေ့ဆန္ဒပြကြဖို့နဲ့သမ္မတပက်ထရိုပိုရိုရှန်ကိုကိုအရေးယူပြီးသမ္မတဖြစ်ကနေဖြုတ်ချဖို့တောင်းဆိုထားတဲ့စာကိုသူ့ရဲ့ရှေ့နေကထုတ်ပြန်ခဲ့ပါတယ်။မနေ့စနေနေ့ကတော့ယူကရိန်းဆိုရရှေ့နေဒီဘက်ကမစ္စတာဆာကာရှဗလီကိုတရားရုံးမတင်ခင်ကာလမှာနေအကြေကျုပ်ထားပြီးစောင့်ကြည့်သွားဖို့တရားရုံးကိုတောင်းဆိုလာနိုင်ဖို့ရှိတယ်လို့ယူကရိန်းရှေ့နေချုပ်ယုံရဲ့ပြောခွင့်ရကပြောပါတယ်။ယူကရိန်းတောင်ဝန်ရှိသူတွေကတော့မစ္စတာဆာကာရှဗလီဟာတမရဟောင်းဗစ်တာယန်ကိုဗစ်ဦးဆောင်တဲ့အဖွဲ့ကိုအပိတ်ကူညီခဲ့တယ်လို့ဆွဆွဲလိုက်ပြီးတော့သူ့ရဲ့ဆန္ဒပြမှုတွေဟာရုရှားကယူကရိန်းနိုင်ငံပေါ်ကြံစီမှုတွေရဲ့အစိပ်ပိုင်းတည်းဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမစ္စတာဆာကာရှဗလီကတော့လက်မခံဘဲပယ်ချလိုက်ပါတယ်။သူ့ကိုယူကရိန်းနိုင်ငံရဲ့မြို့တော်ကီယက်မှာတောက်ကြနေကပြန်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေကတော့ဆာကာရှဗလီကိုပြန်လွတ်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှု ICAN ကဒီကနေ့တင်းငွေတွေမှာနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ်။ ICAN ရဲ့အမှုဆောင်ညွှန်ကြားရေးမှူးဘက်ထရစ်ဖင်နဲ့နျူကလ িয়ার ပုံချဲချခံခဲ့ရတဲ့ဟီရိုရှိမားကအသက်မသေးပဲလွတ်မြောက်ခဲ့သူဆက်ဆူကိုတာလိုတို့ကနိုဘယ်ငြိမ်းချမ်းရေးဆုကိုဒီကနေ့နော်ဝေနိုင်ငံအော့စလိုမြို့တော်မှာလက်ခံရယူခဲ့ကြတာပါအဖွဲ့အစည်းပေါင်း450ကိုစုစည်းထားတဲ့ ICAN ကဒီနေ့အတွင်းမှာအတည်ပြုနိုင်ခဲ့တဲ့နျူကလ িয়ার လက်နက်တမ်းမြစ်ရေးနိုင်ငံတကာစာချုပ်ကိုတွန်းအားပေးခဲ့တာဖြစ်ပါတယ်နျူကလ িয়ার အင်အားကြီးနိုင်ငံကြီးသုံးခုလိုဖြစ်တဲ့အမေရိကန်ပြည်ထောင်စုဗြိတိန်နဲ့ပြင်သစ်တို့ကတော့ဒီကနေ့နော်ဝေနိုင်ငံမြို့တော်အော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ပွဲကိုသူတို့ရဲ့တန်အမတ်ကြီးတွေဆစ်လွတ်မှာမဟုတ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်တွေကြားမှာစုံစုနာပြန်ပွားမှုကိုတားဆီးနိုင်ဖို့အစုလိုက်ကာကွယ်ဆေးထိုးလုပ်ငန်းကိုဆောင်ရွက်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအကြာကတည်းကအမြင့်ဖြုတ်ရှင်းလင်းပြီးသားစုံစုံနာကူးစက်မှုကကောက်ဆက်ဆိုစားကရိုဟင်ဂျာဒုက္ခသည်တွေကြားမှာအလင်းမြန်ပြန့်နှံ့နေတာပါတည်ဆုံးသူ6ဦးပါဝင်ဖြစ်ပွားမှုတန်တရားလူနာ130ကျော်ကိုယောဂဆန်းစစ်ပေါ်ထုတ်ပြီးဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုပါတယ်ဒီရေတွက်ဟာဆိုရင်တကယ်တမ်းဖြစ်ပွားနေတာတွေရဲ့အစွန်အပြားလောက်သာဖြစ်နိုင်တယ်လို့လည်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်ဒုက္ခသည်တွေကတန်ရှင်းမှုမရှိတဲ့စခန်းတွေမှာကြက်သိမ့်နေနေရပြီးတော့ကာကွယ်ဆေးထိုးကာကွယ်ပေးနိုင်မှုကလည်းသိမ့်မရှိတာကြောင့်ကူးစက်နိုင်ခြင်းသိမ့်များနေတယ်လို့လည်းပြောပါရတယ်။တက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်တဲ့စုံစုံနာကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကဘင်္ဂလားဒေ့ရှ်ကျန်းမာရေးမိသားစုစောင့်ရှောက်ရေးကုလကလေးငယ်များရမုံငွေအဖွဲ့ UNICEF တို့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောခွင့်ရကပြောပါရတယ်။က ကုသရေးနဲ့ကြိုတင်ကာကွယ်ရေးကိုဆောင်ရွက်နေတာဖြစ်ကြောင်းလည်းသူတို့ကပြောပါတယ်ဒီမတိုင်ခင်တုန်းကတော့ Cox's Bazaar ကလူပေါင်း9သိန်းကျော်ကိုကာလာဝမ်းယောဂကာကွယ်ဆေးတိုက်ကျွေးခဲ့ပြီးဖြစ်ပါတယ်ဒါပြင် WHO နဲ့မိဖက်အဖွဲ့တွေကမကြသေးခင်တုန်းကပဲကလင်းငယ်ပေါင်း3သိန်းခွဲကိုဝတ်သက်နဲ့ဂျာမန်ဝတ်သက်ကာကွယ်ဆေးတိုက်ကျွေးပြီးခဲ့ပြီးဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
ကိုရီးယားကျွဆွယ်မှာတင်းမာမှုတွေဖြစ်နေတာကိုငြိမ်းချမ်းစွာဖြေရှင်းဖို့ချက်ချင်းလှုံ့ဆော်သင့်တယ်လို့ကုလသမဂ္ဂရဲ့တန်ကိုစလဲကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွေ့အမှု Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်အတွင်းသွားရောက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီး Ria Ho ဒုတိယနိုင်ငံခြားရေးဝန်ကြီးပတ်မြောင်ဂုတ်တို့နဲ့တွေ့ဆုံဆွေးနွေးပါတယ်။မြောက်ကိုရီးယားနဲ့ကုလသမဂ္ဂတို့နှစ်ဖက်စလုံးကပုံမှန်ဆက်ဆံရေးထားရှိသွားဖို့သဘောတူခဲ့ကြတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမီဒီယာကဖော်ပြပါတယ်။မြောက်ကိုရီးယားနဲ့ကုလသမဂ္ဂကြားအခုနောက်ဆုံးဖြစ်ပေါ်တိုးတက်မှုဟာမစ္စတာဖဲလ်မင်မကြသေးခင်ကမြောက်ကိုရီးယားနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တာရဲ့ရလဒ်ဖြစ်တယ်လို့ KCNA သတင်းဌာနကပြောပါတယ်။သူတို့သုံးစလုံးကကိုရီးယားကျွန်းဆွယ်နဲ့ပတ်သက်ပြီးသူတို့ရဲ့အမြင်တွေကိုဖလှယ်ခဲ့ကြသလိုလက်ရှိအခြေအနေဟာကမ္ဘာကြီးငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်အတင်းမာဆုံးနဲ့အန္တရာယ်ရှိဆုံးအနေအထားဖြစ်တယ်ဆိုတာကိုသဘောတူတဲ့အကြောင်းလဲကုလကပြောပါတယ်
။မက်ဂန်မီတောင်စုကယ်လီဖိုးနီးယားပြည်နယ်အတွင်းဒေသ6ခုမှာလောင်ကျွမ်းနေတဲ့မီးကိုမီးသတ်သမားတွေငြိမ်းသက်နေကြရစေဖြစ်သလိုမီးလောင်မှုကြောင့်အနည်းဆုံးလူ2ဦးသေဆုံးပြီးတော့ရာနဲ့ချီတဲ့အိမ်တွေမီးလောင်ပျက်စီးသွားခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မြောက်ဘက်ကပြီးခဲ့တဲ့သတင်းပတ်အတွင်းအဆိုအဝါဆုံးမီးလောင်ကျွမ်းခဲ့တဲ့ Vanduio ခရိုင်ကမီးလောင်အပျက်စီးတွေကိုပြည်내အုပ်ချုပ်ရေးမှူး Jerry Brown တွားရောက်ပြီးတော့စစ်ဆေးကြည့်ရှုခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA နောက်ဆုံးရသတင်းတွေကိုမသိငီထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မနဲ့ပတ်စင်ကဏ္ဍအလဲဖြစ်ပါရရှင်လူခွင့်ရေးယဉ်ကျေးမှုထွန်းကားပြီးငြိမ်းချမ်းသောကမ္ဘာကြီးတည်ဆောက်နိုင်ဖို့နိုင်ငံတကာလူခွင့်ရေးနေ့2019ရဲ့ဆောင်းပုတ်ဖြစ်တဲ့လူခွင့်ရေးအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုတွေကိုလူသားတိုင်းမမတ်မမတ်ယက်တီကာကွယ်ကြဖို့မြန်မာလူခွင့်ရေးလှုပ်ရှားသူတွေကဒီကနေ့ကြာရောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာတိုက်တွန်းလိုက်ပါတယ်အယက်သားအစိုးရလက်ထက်နိုင်ငံတကာကပြစ်တင်ရှုံချဝေဖန်ရတဲ့လူခွင့်ရချိုးဖောက်မှုတွေဆူဆူဝါးဝါဆက်ရှိနေသေးတာဟာလူခွင့်ရချိုးဖောက်သူတွေကိုအရေးယူနိုင်မှုမရှိဘဲချိုးဖောက်ခံရသူတွေကိုဥပဒေအရအကာအကွယ်ပေးနိုင်မှုအားနည်းနေသေးတဲ့အတွက်ကြောင့်ရှုမြင်ကြပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ပါတယ်ဒီကနေ့တနင်္ဂနွေနေ့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့69ချိန်မြောက်နိုင်ငံတကာလူခွင့်ရနေ့အခမ်းအနားတွေကိုကဘာတဝမ်းမှာကျင်းပသလိုမြန်မာနိုင်ငံမှာလည်းရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာလူခွင့်ရလှုပ်ရှားသူတွေနဲ့ဒီမိုကရေစီအင်အားစုတွေကပူးပေါင်းကျင်းပကြပါတယ်လူခွင့်ရအတွက်ယက်တီကြ #StandUpForHumanRights ဆိုတဲ့နိုင်ငံတကာလူခွင့်ရနေ့2019ရဲ့ဆောင်ပုတ်အတိုင်းကဘာကြီးမှာလူခွင့်ရယဉ်ကျေးမှုထွန်းကားစေဖို့လူခွင့်ရကိုအမှန်တကယ်ရရှိခံစားစေဖို့လူသားတိုင်းလူခွင့်ရကာကွယ်ဆောင်ရှောက်မှုတွေကိုမမမမယက်တီကာကွယ်ဖို့ဆိုပြီးဒီနှစ်အတွက်ကုလသမဂ္ဂအဖွဲ့ကြီးကရွေးချယ်ခဲ့တာပါလူခွေလှုပ်ရှားသူတွေကြုံနေရဆဲစိန်ခေါ်မှုတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့လူခွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနိုင်ငံတကာလူခွေနေ့အခမ်းအနားကိုဥဆောင်ကျင်းပခဲ့တဲ့အဖွဲ့ဖြစ်တဲ့လူခွေကာကွယ်မြင့်တင်သူများအဖွဲ့ HRTP ရဲ့အမှုဆောင်ဒါရိုက်တာဦးမြင့်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာလူခွေရှင်နေရဆန်းချင်းဆန်းညွန်းနဲ့မကိုက်ညီသေးပါဘူးအခုချိန်မှာတော့လူခွေဆိုတာစကလုံးအဖြစ်တော့ရင်ပါသွားပါဘူးတို့တော့လေသူတို့အမှန်တကယ်လူခွေနဲ့အသားမကျနိုင်သေးပါဘူးပြောရရင်တော့လူခွေဆိုတာဘာလဲဆိုတာကောင်းကောင်းမသိသေးဘူးလို့ပြောကြင်ပါတယ်ကောင်းကောင်းသူတို့ကိုယ်ဟဲ့မသိရင်တော့အချိုးပေါက်ခံဖို့ညီးသွားပါပြီအဲ့ဒီနည်းနဲ့ပဲကျွန်တော်တို့တိုင်းပြည်မှာတော့လူခွေချိုးဖောက်မှုတွေဆက်လက်ရှင်းတန်းနေသေးပါပဲအချိုးရတော့အုတ်ချုပ်သူရောအုတ်ချုပ်ခံကတော့လူခွေကိုလိုက်လေးစားလိုက်နာဖို့အတွက်ကိုဒါဒီကိုအချိုးရပြင်ပေးရမယ်လွတ်တော်တွေကလည်းဥပဒေပြဋ္ဌာန်းပေးရမယ်အဲ့ဒီနည်းနဲ့ရမှလူလူရဲ့တက်တာဆက်တာကြောင့်ဖြစ်လာပါ
မြန်မာနိုင်ငံမှာနိုင်ငံတကာကပြစ်တင်ဝေဖန်ရှုတ်ချရလောက်တဲ့အထိလူခွေချိုးဖောက်ခံရမှုအခြေအနေတွေဆူဆူဝါးဝါဖြစ်နေတာဟာလူခွေချိုးဖောက်သူတွေကိုဥပဒေကြောင်းအရအရေးယူနိုင်ခြင်းမရှိတာနောက်လူခွေချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးနိုင်တဲ့ဥပဒေပြဋ္ဌာန်းမှုအားနည်းနေတာကြောင့်လို့နိုင်ငံတကာလူခွေနေလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့AABBB နိုင်ငံရေးအကျဉ်းသားဟောင်းများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံရဲ့အတွေ့အမှုဥတိတ်နိုင်ကထောက်ပြပါတယ်
ဒီကနေ့အစိုးရဆိုလို့ရှိရင်ပြည်သူတွေရိတ်ထည့်ထားတဲ့အစိုးရဖြစ်တယ်ပေါ့ဒီအစိုးရကလည်းဒီလူခွင့်ရေးတိုးတက်မြန်မာအောင်ကာကွယ်ဖို့အတွက်ကြိုးစားနေကြတော့ကျွန်တော်တို့တွေ့ရတယ်ဒါပေမဲ့လည်းတိတ်တာထေရှားတဲ့တောင်းလှမ်းမှုမျိုးတိုးတက်လာတဲ့အခြေအနေမျိုးတော့ကျွန်တော်တို့မတွေ့ရဘူးအဓိကကတော့ လူခုရေးပြုလို့ခဲ့တဲ့လူတွေကပြစ်ဒဏ်ကနေပြီးတော့ကင်းလို့နေရဲဆိုတဲ့အချိန်လေးကဒီလူခုရေးဖြစ်တဲ့ဘုတွေကာကွယ်ဖို့အတွက်အကြီးမားဆုံးစေခေါ်မှုလို့ပဲဟိုအဲ့လိုမြင်ပါတယ
်လူခွင့်ရေးကျင်ညာစာတမ်းပါအခြေခံလူခွင့်ရေးတွေကိုပြည်သူလူထုကသိရှိပြီးလေးစားလိုက်နာဖို့ပညာပေးလှုံ့ဆော်မှုတွေကပို့ပြီးတော့အရေးတကြီးလှုံ့ဆော်မှုလိုအပ်နေတာအခြေခံလူခွင့်ရေးတွေချိုးပေါက်ခံနေရတာနှိမ်ချဆက်ဆံခံရမှုတွေပပျောက်အောင်လို့လူခွင့်ရေးအတွက်လူသားတိုင်းကမမမမရက်တီပေးရမယ်ဆိုတဲ့အသိစိတ်ဓာတ်ရှိဖို့အရေးကြီးတယ်လို့လဲ Triangle အမျိုးသမီးခွင့်ရေးလှုံ့ဆော်မှုအဖွဲ့ဦးဆောင်သူမခင်လေးကလည်းထောက်ပြပါတယ
်လူခွင့်ရေးဆိုတဲ့ဟာလေဒါကဘာမှအားလုံးကနေပြီးတော့သဘောတူလက်ခံပြီးတော့ပြဋ္ဌာန်းထားတဲ့ကမ္ဘာ့သုရသမဂ္ဂရဲ့ပညာစာရမ်းထဲမှာပါဝင်ပြီးသားလူတိုင်းမှာ900ပါဝင်ပြီးဆရာဖြစ်တဲ့အတွက်ဒါကိုလည်းကျမတို့ကအလေးစိုက်ပြီးတော့အရေးစိုက်တကယ်ကိုစစ်စစ်ချက်ချင်းနဲ့ကာကွယ်မှုပိုင်းဒီကိုလုပ်ဖို့ပြောပါတယ
်။ကမ္ဘာတဝန်းကလူသားတိုင်းလူကုန်သိခါရှိရှိနေထိုင်နိုင်ရေးနောက်စစ်မှန်ပြေဝတဲ့လူခွေအပြေဝခံစားရရှိရေးအစိုးရနဲ့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေဘက်ကလူခွေရဲ့အပေါ်အမှန်တကယ်လေးစားလိုက်နာပြီးတော့ဥပဒေတွေခိုင်မာစွာပြဋ္ဌာန်းပြီးတော့အကာအကွယ်ပေးဖို့ကိုလည်းလူခွေအဖွဲ့တွေဘက်ကအလေးနဲ့တိုက်တွန်းကြတာပါ။ကုလသမဂ္ဂကနိုင်ငံတိုင်းမဖြစ်မနေလိုက်နာတဲ့လူခွေဆိုင်ရာအပြည်ပြည်ဆိုင်ရာကြီးညာစာတမ်းကိုအတီးပြုတ်ပြဋ္ဌာန်းနိုင်ခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကိုဂုဏ်ပြုသောအဖြစ်လူခွေရဲ့နေ့အဖြစ်ကုလသမဂ္ဂအထွေထွေညီလာခံကတရားဝင်သတ်မှတ်ပြီးကျင်းပလာခဲ့တာဆိုရင်အခုဆိုရင်69ချိန်မြောက်ဖြစ်လာပြီဖြစ်ပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီအရေးတွေ့ဆုံမြင်ပြန်ခန်းကိုနားဆင်ကြရပါမယ်ရှင်။ခေတ်သစ်မြန်မာနိုင်ငံ globalization ကိုကမ္ဘာလုံးပြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတွင်ကျယ်လာတဲ့ခေတ်မှာအစင်လာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်အခြေအနေနဲ့ပတ်သက်တဲ့တွေ့ဆုံမြင်ပြန်ခန်းအပိုင်းနှစ်ကိုနားဆင်ကြရမှာပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာလူငယ်အများစုနဲ့အလှမ်းဝေးတယ်လို့ပြောလို့ရမယ်။ဇာတ်သပင်ကိုဘလို့ပြန်ပြီးတော့ထူထောင်နိုင်မလဲ။ဒါအပြင်နိုင်ငံရဲ့ယဉ်ကျေးမှုပိုင်းမှာဗမာတမျိုးတည်းဦးစားပေးမဟုတ်ပဲတိုင်းရင်းသားယဉ်ကျေးမှုတွေကိုပါဘာကြောင့်အာယုံဆိုင်ထိမ့်သိမ့်ဖို့လိုတယ်လဲဆိုတာကိုစာရေးဆရာချူဦးညွန့်နဲ့ဦးကျော်စန်သာဝါရှင်တန်မြို့တော်က VOA စတူဒီယိုမှာတွေ့ဆုံမြင်းမြန်းထားတာကိုနားဆင်ကြရအောင်ပါရှင
်ဟုတ်ကဲ့ဆရာကျွန်တော်ဒုတိယပိုင်းဆက်ကြတာ
ဟုတ်ကဲ့ပါ
ဒီစောစောကလုံးဝမြမရင်ကျင်းမှုတို့ပြောရတဲ့အထက်မှာလုံးဝမိမိန်တော့ပြီဆိုတော့အထက်ကကျွန်တော်ဇတ်တပင်ကြောင့်နည်းနည်းပြောချင်ပါသေးတ
ယ်။ဟုတ်ကဲ့
။အနောက်တိုင်းမှာလည်းဇတ်တပင်ကလူငယ်တွေသိပ်သွားကြည့်တော့မတွေ့ပါဘူး။ဒါပေမဲ့လည်းဥရောပတို့ဘာလို့မှဆိုရင်တကယ်ပြဿနာယူကြည်တာကြီးကျယ်ခဏခဏစီစဲဖြစ်ပါတယ်။သူတို့အထွတ်အမြတ်ထားပြီးတော့သွားကြည့်ကြတာတွေ့ရပါတယ်ခင်ဗျာ။ဆိုတော့မြန်မာနိုင်ငံမှာရောအဲ့ဒီဇတ်တပင်မှာအထူးသဖြင့်ပြဿနာပေါ့ဆရာ။လူငယ်တွေလည်းစိတ်ဝင်စားနေတယ်ပြဿနာလူတွေရဲ့ဘဝကိုရဲကိုတိုက်ရိုက်ထင်ရတဲ့ပြဿနာအဲ့ရမျိုးကတကယ်ပြန်ပြန်ထွန်းကားတော့စီးခဲ့ဘူးလားကျွန်တော်ကြားဘူးတာတော့ဂျပန်ခေတ်မှာရုပ်ရှင်မရှိလို့ပြဿနာဟာတစ်ခေတ်ပြန်ပြီးထွန်းကားခဲ့တယ်ကြားပြီးတော့အဲ့နောက်ပိုင်းမှာသိအစင်းမြင့်တဲ့ပြဿနာတွေအဲ့လိုများစတိုက်စီးခဲ့ပါလားဆရာ
ဟုတ်ကဲ့စီးခဲ့ပါတယ်စီးခဲ့တယ်ဆိုတာက1960ဝန်းကျင်ပေါ့
နော
်90လောက်ထိအောင်စီးခဲ့ပါတယ်ဇက်ဖွဲ့ကြီးတွေကပြဿနာကိုတခန်းတနာကရတယ်ဒီနိုင်ငံဒီမှာကအော်ပရာတတ်တတ်ခုနကဒန်းစထရာမာဒန်းစထရာမာတတ်တတ်ပလေးယာပလေးတတ်တတ်အဲ့လိုသူယုံနေသူကနေသူနှစ်လုံးပေါက်ကကြတာပြကြတာရှိတယ်ကျွန်တော်တို့မြန်မာရဲ့ performing actor သူကတညာထဲမှာအစုံပေးတာမတူဘူးအရသာချင်းနံပါတ်1အဲ့ခံဆိုင်တီးလိုက်တယ်ပြီးတော့တခါအပြူတော်ထွက်လိုက်တယ်နတ်ကတော်အပြူတော်ကတော်ဝဲတွေပါနေနဲ့အဲ့ဒါပြီးတဲ့ခါကျတော့ opera လို့ခေါ်ရတဲ့ဟာတခုထွက်တယ်ခေါ်ရတာ opera ဒါသူကအဆိုးတွေရောအပြိုးတွေရောအကတွေရောပါတယ
်သူကပြော opera ဆိုတာအနောက်တိုင်းစကားနော
် opera ဆိုတာကအနောက်တိုင်းစကားအဆိုးစား
အာ
ဆိုသာဟုတ်တယ်တင်းနေတယ်ပေါ်လာ
လေန
ော်မကဘူးစကားမပြောဘူးဒါပေမဲ့အဲ့မြန်မာဇာတ်တပင်မှာအဲ့ရှေ့ပိုင်းထွက်တဲ့45မိနစ်စာလေးကိုအော်ပရာလို့ခေါ်တယ်ဗျဒီကအော်ပရာတော့ဗာအော်ပရာပါပဲအဲ့ဒါပြီးတဲ့ခါကျမှသူကပြတ်ဆက်လာတယ်ခစ်ပြတ်ဆက်ခစ်ပေါ်ပြတ်ဆက်အဲ့ဒီပြတ်ဆက်သိတော့ကြာကြတယ်အဲ့ဒီပြတ်ဆက်မှာသူပြင်မြို့တော်သိအောင်တခစ်ပေါ်တ
ယ်ဟုတ်ကဲ့
မြို့တော်မောင်ရအောင်လို့အဲ့ဒီပြတ်ဆက်ဒီနောက်တစ်ခါကိုညင်းမင်းတို့ရဲ့ပြတ်ဆက်ဒီကိုစိတ်တရတွေပြတ်ဆက်ဒီဇက်မှာအဲ့ဒီပြတ်ဆက်အဲ့ဒါလည်းပြီးရောပြတ်ဆက်လည်းပြီးရောကျွန်တော်တို့in level play like ဒီမှာလေးကိုညရဲ့ပထမပိုင်းတွဲမှာအရသာလေးလမ်းပြောလို့ရတယ
်
အဲ့ဒါပြီးတော့အလက်ချင်းပြီးတော့ပြန်စတော့ဗာနဲ့စလဲဆိုတော့နှစ်ပါးသွားနဲ့စအဲ့နှစ်ပါးသွားတော့လွတ်လပ်ဆုံးပြောဆုံးလူပြည့်ဒီပြည့်ချမင်းမိခါကြအဲ့နှစ်ပါးသွားလဲပြီးရောကာလီချပြီးတော့ပြီးတယ်ပြီးတော့ဝန်နှစ်ပါးထွက်ပြီးတော့အဲ့ဒီမှာနောက်ပိုင်းစထုတ်မိုးလင်းတဲ့နောက်ပိုင်းစထုတ်ကဘုဒ္ဓဝင်ဖြစ်မယ်ရာဇဝင်ဖြစ်မယ်ထိုးဆက်ဖြစ်မယ်အင်မတန်အရသာရှိတယ်အမှန်ကကျွန်တော်သိသလောက်ဥကျော်စံလည်းသိပါတယ်လူတယောက်ရဲ့အမှုပညာတစ်ခုကိုခံစားနိုင်မှုဆိုတာအဟာနှစ်နာရီခွဲပြေပို့မရဘူ
း။
ဒါကြောင့်ရုပ်ရှင်တွေတော့အဲ့လိုပဲရှိတယ
်။
ဒါပေမဲ့ညာလုံးမောက်ထန်ကြည့်တယ်ဆိုတာကတော့အောင်စရာကောင်းတယ်။ဘာကြောင့်လဲကြည့်နိုင်မှာဒါပေါ့။ तू ကအမျိုးမျိုးအရသာပေးနေတာ တခုတည်းတညာလုံးလုံးနဘာသောကလည်းဘူးမှမကြည့်နိုင်တညာလုံးလုံးပြဆက်ကလည်းဘူးမှမကြည့်နိုင်ခုလိုအဲ့လိုကြီးပြလိုက်တဲ့ခါကျအာသိရတာရှိတာပဲဒါမဲ့အဲ့ဒီခေကြီးကပြီးသွားပြီ
ကျမရေးရောက်များတညာလုံးအေးပြတ်တာဘာညာအဲ့ဒီစူရောင်းကများကြည့်ပြီးတော့ခေလူတွေကသိစိတ်ဝင်စားကြတာလား
အဲဟုတ်ဘူးဗျကျွန်တော်ထင်တာရွှေမန်းတိမ်မောင်ဟာညဝယ်စနစ်သဘင်သစ်ဆိုပြီးတော့ရွက်ပြင်းထိန်နဲ့လောက်ကြတယ်ဒါမဲ့ပြိဿံမကြတယ်လက်မကောင်းအဝကူကြည့်လိုက်ရမယ်
အဲတင်တော့ဟိုဆရာဂျွန်အိုခဲပြောဘူးတာတူစီဗမာလူမျိုးတွေကအရသာကိုရောထွေးအစာစားရင်လည်းအငင်ကအစာကောအခုရောပြီးတော့နေစားသူတို့ကတစ်ခုမြတ်တစ်ခု
ဟုတ်တယ်ဟုတ်တယ်အဲ့ဒီအနေနဲ့သွားပြီးတော့ဆက်ဆက်တယ်အခုတော့အဲ့လိုဟိုခုနကကျွန်တော်ပြောတဲ့တင်ညာလုံးအဲ့လိုကတဲ့ဟာမျိုးမရှိတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်နောက်ပိုင်းဆက်တို့မရှိတော့ပြက်ဆက်မတိုင်မီမှာပြက်ဆက်တောင်သိမကြတော့ဘူးစတေရှိုးလို့သူတို့ခေါ်ကြတဲ့
နော်
ဟို concept ပေါ့ live concert အဲ့ဒါတွေကိုရှေ့မှာဟိုခစ်ပေါ့ဆိုတော်တွေခေါ်နာမည်ကြီးတဲ့ဆိုတော်တွေခေါ်ရှေ့မှာမင်းသားမင်းမျိုးလည်းဆိုသူတို့လည်းဆိုပရိသတ်ကလည်း live off ပါညာအဲ့ဒါကြီးကကျွန်တော်တို့ stage show လို့ခေါ်တဲ့ဟာကြီးကမြမဇတ်သမင်းစင်ပေါ်ရောက်လာတယ်အဲ့ဒါကြီးနဲ့ဖွဲ့ပြီးတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်ပြက်ဆက်တောင်ကောင်းကမ်းမရှိတော့
ဟုတ်ကဲ့အဲ့ဒီတချို့လူငယ်တွေကပြက်ဆက်ကိုစိတ်ဝင်စားကြတယ
်ဟုတ်ကဲ့
အဲ့ဒီဟာဘာကြောင့်ပြန်ဖို့ဖို့မဖြစ်နိုင်ဘူး
အဲ့ဒါဖြစ်နိုင်တယ်ဘောဖြစ်နေတယ
်
ကျွန်တော်ဆိုရင်လဲဟိုကျွန်တော်ဟိုဟိုကျွန်တော်တချို့အထုတွေဇာတ်လမ်းတွေကိုမန္တလေးအငိတ်နေစက်တည်းကကကြင်ပါလေဆိုရင်ကျွန်တော်အလကားပေးတယ
်
ပတ်စံပေးတယ်ကဘာလို့ကြည့်စီချင်းဖြစ်စီချင်းဥစ္စာရင်လို့ဥစ္စာရင်ခဲပဲဥစ္စာဆန်လာရင်ဒီကိစ္စမှာတောင်းအရှိဆုံးတော့ကာကံရှင်ပဲပြိဿကိုအပြစ်မပြောနဲ့အစိုးရလည်းထဲ့ပြောမနေနဲ့ဘာလို့အစိုးရလည်းဘာမှတန်းကျွန်တော်တို့စီမှာ permanent data တော့မရှိဘူးလေမင်းသားဆိုင်ကမရှိဘူးလေရန်ကုန်ရှိတယ်မန္တလေးရှိတယ်ဒါပဲရှိဘူးအဲ့တော့ရောက်တဲ့နေရာစင်ထိုးပြီးကနေရတာအစိုးရလည်းတရားလို့မပေးနိုင်ဘူးဒီရင်ကျိမှုဌာနကလည်းတရားလို့မပေးနိုင်ဘူးအဲ့တော့ကာယကံရှင်တွေပဲဥစ္စာရဥစ္စာရခဲကာယကံရှင်တွေပေးရမယ်လူငယ်တွေဆာလောင်မွတ်သိမ့်တော့ပေးရမယ်တခါတည်းမှာဥကျဆန်တာရေကျွန်တော်လူငယ်တွေသိတ်တန်တာသူတို့ဘာလို့မွတ်သိမ့်ဆိုတာသူတို့တော်မသိဘူးဆာလောင်တာပဲသိတယ်သူရေဆာလာလားထမင်းဆာလာလားမုန်ဆာလာလားအဲ့ဒါကိုပညာရှင်တွေကအမှုပညာသမားတွေကသိပြီးတော့အဲ့ဒါကိုရော့ဆိုကျွေးနိုင်ရမယ်အဲ့ဒါမှသူ့ culture socialization တက်လာမယ
်ပရိသတ်လည်းရှိနေဆိုတော့သူတို့ကအကုန်ကြအဖြစ်နဲ့ကာမိမှာပေါ့
ဒါပေါ့ပြ
က်လာမှာပေါ့
ဒါပေါ့အဲ့
လိုတင်တာပါဟုတ်အဲ့
တော့တေးချာစာကောင်းအောင်လုပ်ပါဘယ်သူမဆိုအစားတော့လဲကောင်းအောင်ဆိုရင်စားကြမှာပဲ
အရင်ချင်းမှုတက္ကသိုလ်တွေဘာတွေမှာအဲ့ပြဇက်ပညာလဲသင်ပေးရမရှိဘူ
းအဲကျွန်တော်တို့အဲ့လို strict play ပေါ့နော
်ဟုတ်ကဲ့
ပြဇက်မရှိဘူးမရှိဘူးသူကဗရေသာအကနဲ့နောက်ပန်းစားထုတ်ပဲအဲ့ဒါပဲသူအဓိကစားပြီးလုပ်ပြီးအမှန်ကတော့ပြဇက်တွေလုပ်ပြရမှာဒါမှတဲ့ရထိတွေ့တာပြဇက
်နောက်တစ်ခုကျွန်တော်မေးချင်တာအဲ့ဒါတွေပဲတိုင်းရင်းသားရေရင်ကျင်းမှုနဲ့ပတ်သက်ပြီးတော့လည်းပဲဒီဒုတိယပိုင်းမှာလည်းဆက်ပြီးတော့မေ့ကြပါတယ်။
ဟုတ
်အဲ့တိုင်းရင်းသားရင်ကျင်းမှုဟာဘယ်လိုဖြစ်သင့်ပါလဲအခုတောင်မှာတိုင်းရင်းသားဒေသချို့မှာတိုင်းရင်းသားဘာသာစကားနဲ့စာသင်မယ်ဆိုတော့အငင်းပွားနေသေးပဲတိုင်းရင်းသားဘာသာစကားနဲ့အဲ့လိုမီဒီယမ်ထားပြီးသင်မှာလားသူတို့တိုင်းရင်းသားဘာသာစကားတစ်ခုတည်းကိုပဲတရား subject အနေနဲ့သင်သင့်သလားဆိုတာမျိုးလုပ်ကြရဲဆရာ
အဲ့ဒါတလို့ကဆွေးနွေးကြတာပြောပါဦး
ဟုတ်ကဲ့ဆိုတော့ဟုတ်အဲ့ဒီကိစ္စရင်ပြောပါမယ်ဆရာလဲကြောင်းဆရာပြန်လောက်ကလာခဲ့ပုံတရားဝင်ဆရာဘယ်လိုဖော်ရဆရာကိစ္စကို
သိတင်တယ်သိကိုတင်တယ်နော်ပေါ့နော်ဒါကိုကျွန်တော်တို့ဟိုအရင်တော့ optional bamis လို့ပါလို့ရှိသလိုပေါ့နော်ဒါကို optional အနေနဲ
့တရားဘာသာတရား
တရားဘာသာတရားနဲ့တင်တင်တယ်စာရောစကားရောတင်တင်တယ်အဲ့လိုကြမှာကျွန်တော်တို့ကဟိုအခုပြောပြောနေတာပါတိုင်းသားစီလုံးညီညွတ်ရေးပါနဲ့ပြောမနေနဲ့အဲ့လို education ကလုတ်ပေးမှတကယ်စီလုံးညီညွတ်မှာအဲ့ဒါကြမှာကိုရင်းစာရပါ
တ
င်တင်ပါလေ
ဆိုတော့ဂျင်းဂျင်းမှုကအဲ့လိုမျိုးပူတဲ့ဖို့ထုတ်ဖို့မဖြစ်စင်လားဆရာ
အဲ့ဒါကတော့နည်းနည်းလက်ဝင်လိမ့်မယ်နဲ့တူတယ်။ဘာလို့လဲဆိုတော့အခြေခံကြီးမတူကြဘူးလေ။ဒီတိုင်ပင်ထဲမှာတော့တူတာပေါ့နော်။သို့တော်လည်းခြေလှုပ်လက်လှုပ်အခြေခံကြီးကမတူကြဘူး။ဥပမာမြန်မာအကဆိုရင် तू ကဗမာတိုင်းရင်းသားအကဆိုရင် तू ကကနုတ်လိုပဲကားတယ်။ကနုတ်ပေါ့နော်။ तू ကဟိုကွေးနေတော့ကွေးတယ်။ဆက်ကွေးလို့မရတော့ဘူးလား။ပြန်ဖြီးတယ်။တိုင်းသားတချို့ရဲ့အကကဒီလိုအကွေးညှုပ်ကိုမယူဘူး။သူတို့ကမြင်းပြောင်းနဲ့မြင်းအမာကိုယူတယ်။ဗမာကကမြင်းအပြော့ကိုကနုတ်ကိုယူတယ်။အဲ့တော့ဒီနှစ်ခုကြာမှာမြတ်တောင်ဆက်ဖို့ဆိုတော့သိတော့မလွယ်လာဘူးဒါပညာရှင်တွေမှလုပ်နိုင်တ
ယ်ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီအကအကြောင်းဆရာလောက်မသိပါဘူးနော်ကျွန်တော်စဉ်းစားမိတာအဲ့ဆရာစောစောကပြောခဲ့တိုင်းရင်းသားတချို့ယဉ်ကျေးမှုဆက်လက်ရှင်သန်တယ်အကောင့်နဲ့ကချင်တို့ကရင်တို့စသဖြင
့
်သူတို့ရဲ့ယဉ်ကျေးမှုကသူတို့ကဒီခရီးယန်သာသနာပြုတွေကသူတို့ရဲ့ church မှာပြသွားဖြင့်ဒီလူမျိုးတွေကခရီးယန်ဘာသာဆိုတော့သူတို့ကြောင်းနေမှာကဆိုရာတီးတာအတိပညာတွေသင်ပေးရအောင် studio တေလောကပေါ်ပေါက်လာတဲ့ခါမှာဒီလူငယ်တွေအဲ့တိုင်းရင်းသားလူငယ်တွေကသိဆိုတဲ့မှာအောင်မြင်လာရတာတွေအဲ့လိုရှိတယ်ဆိုတော့တနည်းအားဖြင့်ဒါအထက်ကပံပိုးပေးတဲ့သဘောပေါ်ရှာဘာသာရေးဖြစ်ဖြစ်ဆိုရာအန်ပိုင်ဘက်ကအဲ့လိုမျိုးကျွန်တော်စဉ်းစားကြည့်တာဆိုတော့တိုင်းရင်းသားယဉ်ကျေးမှုပုံမစင်သလအောင်အဲ့လိုမျိုးတခြားယဉ်ကျေးမှုတွေကစင်သအောင်လုပ်နိုင်မယ်နည်းလမ်းများစင်နာနာ
လုံးတိုင်းမဲ့နီလန်းကတော့ဟို music ကစာမှာဂီတကနေစပြီးတော့လုံးမရမယ်ဂီတမှာခုနကအခြေခံအတန်းအထားပုံ 但这部内幕面目，他有时间差别多嘛？哎，你其他比如嘛，就差的古路样没？妈妈比妈个，对了，咱们本地还讲算是的，暑假异地准备的不？时间不？他们一来嘞，爸妈家里边，隔壁老家边那个朋友，哎呀，比如嘛，虽然熬呢，比如说用这个都得路样的，用这个嘛，特别啊，不补不急，悠闲，就比如哎，路没家里快上来是的，哎，你妈个。Advanced people are so, Sarah on the way so, then let the Uriale, Texas, the Universe, and Kacharo, when I dying up a gumia. So, I
seem in a student and Luya, Texas, the Rulu, Harry, Dapandi, and dying in Jim, who, Thea, Dr. Lila, at Hanaro, and Miss Lutin,
Machine, Machine, Dudole, Makin, Dui, Comalidi, Kalate, no, Akuna, Kachimanora, and Dali, who slave, I love the Kalate, look at it.
So, saya belu mimale, atau belu luksin lah. Ia bidang su, tapi nak cuci tergerak. Dengan ini apa yang cuci, yang cium apa yang cuci. Bidang su semua ni bidang su cepat korak. Ko ethnic tu korak, ethno culture tu tengah ni biro. Tahu juga tak cakap lain, lalai macam cepat buat ni. Dengan ini apa yang lewat, tapi nak parti juga, bermak parti elu cepat buat ni. Jangan aku nampak terbiar terbiar ni cepat ni.
Ayo, cakap mana ni? Cina cakap, dia lu bangsa cari ni. Tegur mana kalau injil mu, ni lubinya tegur lu macam kau ni. Bidang su tanya nama ni, injil mu lubinya tegur su biro. Ali makua jangan lu department faculty di kau tama. Ali ni research lu, Ali ni suri kari teacher. Ali lu mah sesam mulia sila. Di tanya lu, kau naga, bama tanya na bahu biu pi ni.
So lu siapa tu sila bukara?
Tada lu iu ame. Tapi elau tahun sila tu dia bawa bahu lu mesti pi pada, baju mesti ni ame.
Okay. Siap belum ni malay. Ni mana dengan ma sahaja ni ma wayang bi kekaya muzai ma muzadatna so tesunga para aku tangguh ya cawlok dia. Udi di usaha sini tu, burang ma bintang lah tu, pilih balas ya. Aku jawab belum siap belum
ni. Aku tangguh dong si kala bodoh ma siung kala na wayang bi kala. Aku ma muzadatna dekai mana dekai hulu. Malu lu kau melayar. Bangsa ini leoli. Aku dekai ku tanya ngah mana kalau bama para. ดูมาซิยงเนี่ยจุจอนะปะมาซาอูฉิบะปะมาบีโอเป็นกะบายไอ้หมิวบะตาตาตนาตะเกะลุ้นเต็นลุ้นแท้ลุ้นปอละเหมิวบะตาตาตนาเนี่ยไอ้หมิวบะตาตาตนาจุจอเสียไม่รู้တော့อูกูเฉยปิ้วจอมั้ยส่วนเนี่ยลุ้นมั้ยส่วนเนี่ยหมิวบะตาตาตนาอะเปิ้มมาอะติญญ์ปัญญามาแท้ไปอ่ะเอ้อล่ะบะลุ้มมาเปิ้มมั้ยบูจอมซันเนี่ยเปียวเลยเปียดิเฉยอ่ะหมิวบะตาตาตนาไม่รู้ตัวอูลุ้นเปียวเลยโอเคๆๆๆๆๆๆๆๆๆๆๆๆๆๆๆ
င်မကခုန society ထဲမှာလူမှုအဆိုင်ဝိုင်းထဲမှာကိုအဲ့လိုတစ်ဖက်သက်ဆွဲကျင်တဲ့ယူသိကျင်တဲ့လူတွေဆင်းနေတော့ဒီလူတွေရဲ့ထိန်ချုပ်မှုကလည်းကဏ္ဍတစ်ခုရှိနေပါဘောဆရာဘယ်လိုဖြစ်ရှင်လို့ခြင်တယ်လို့ရမလဲဆရာအဲ့ကိစ္စဘော
အဲ့ဒါကတော့ကျွန်တော်စိုက်ဆရာတောက်နေနေပြောမယ်ဆိုရင်တော့စီလိုပေါက်ရှာထွက်ရမှာပဲပိတ်ဆို့မှုတွေချုပ်ကင်မှုတွေများလေလေအဲ့ဒီကနေပြီးတော့ဖောက်ထွက်ပြီးတော့ခုနအဲ့မှာ creativity ဆိုအဲ့ကြမှာပေါ်တာအဲ့လိုဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ပြီးဖောက်ထွက်အသည့်ဖြစ်အဲ့လိုနည်းနဲ့ထွက်ရမှာပဲဥရေကြောင့်ရပါညာတော့သူတက်ဆိုင်လိုမျိုးလုပ်ကြလိမ့်မယ်အဲ့ဒါတရားရင်မတရားရင်လူတိုင်းသိတယ်ဒီကိစ္စကိုင်ကန်ရှင်တွေအမှုပညာသမားတွေစာရေးဆရာတွေခုနသဘင်ဆရာလီတက်ဆိုင်တွေကတော့အဲ့လိုပိတ်ဆို့ထားတဲ့ကြားတဲ့ကွာဒီလိုလုပ်ချင်းအပြင်အစ်စ်တွေထွက်လာတယ်တမိုင်းပြန်ကြည့်လဲအဲ့ဒါမျိုးအများကြီးပါ
ဟုတ်ကဲ့ပိတ်ဆို့တာတွေ့ရင်ဖောက်ထွက်ရမယ်ဆိုတာဆရာပြောသလိုကွလွန်တော့ပြီဖြစ်တဲ့တင်းသာဆရာကြီးဥဝင်တင်လဲကျွန်တော်ပြောပါဟုတ
်ကဲ့
ဆိုတာတော့ဟုတ်ကဲ့ဟုတ်ကဲ့ဆရာဒီလိုသူကြည့်ဟ
ုတ်ကဲ့ပါကျေးဇူးပါ
အပစင်တင်ဆက်တဲ့မြန်မာဒီမိုကရေစီရေတွက်ဆုံမြန်မြန်ကန်ကိုနားဆင်ခဲ့ကြရတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုည9:00နာရီခွဲမှာတင်ဆက်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်မှာပေးစာများအစီအစဉ်နဲ့ထူးခြားဆန်းပြသတင်းတွေအပြင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုပါနားဆင်ကြရမှာပါ။အခုရင်ဆုံးတော့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြပါမယ်။မိုင်းအေသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင် VOE ကိုရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့လည်းမေတ္တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်เนาะအခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြပါတယ် Facebook ပေါ်မှာရေးလာကြတဲ့သောရရှင်တို့ရဲ့စာနဲ့စပါမယ်consent to ဆိုတဲ့တော်ရရှင်ကရေဒီယိုပဲနားထောင်ပြတာများပါတယ်တဲ့ VOE ကို Facebook ကနေ live မသေးကြလို့ပါတဲ့ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေကျေးဇူးတင်ပါတယ်လို့ပြောပါတယ်ဟုတ်ကဲ့ပါဘယ်ကပဲနားထောင် VOE အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်ရေဒီယိုကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတေချာနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနေလို့ပါပဲရှင်ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့တေချာနားထောင်လို့ရတာပါကျွန်တော်တို့ဘက်ကတော့အစင်မြေ Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ချိုးချိုးဆိုတဲ့သောရရှင်ကတော့ VOE လိုသတင်းဌာနရှိတာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူးရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်ဟုတ်ကဲ့ပါရှင်ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့ပဲအမခံချင်ပါတယ်ကိုလေးဆိုတဲ့သောရရှင်ကတော့ VOE ကိုစိုက်နှစ်သက်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါတမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းနေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအားလုံးသင်ငန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOE ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ်။တီတာစင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOE VOE ဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်သာပြီးတော့လွန်အင်ဟုသမျှအထမြအောင်မြင်ပါစေရှင်
။ဟုတ်ကဲ့ပါမင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်အထူးပဲကျေးဇူးတင်ပါတယ်ဒီသောရရှင်လေးစိတ်လက်နှစ်ပါကြည်လင်ရွှေမြပါစေလို့ပြန်ပြီးတော့အဆုတောင်းပေးကြပါတယ်ရှင်အခုတော့သောရရှင်နေဒီ VOE မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါတယ်နော် American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြားThis house is not for sale တေးတပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြပေးကြပါတယ်။ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်။ဒီတေးတပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမအဦးဆုံးတေးတပြားပါ။ပြီးတော့သူတို့ရဲ့ lead guitar သမားအစ်ဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တီးခတ်ပေးတဲ့တေးတပြားလည်းဖြစ်ပါတယ်။ဒီတေးတပြားခေါင်းစဉ်နာမည်နဲ့တချင်းကိုတော့အဖွဲ့ရဲ့ပင်နိုင်ဆိုရှင် John Bon Jovi ကိုယ်တိုင်ပါဝင်ပြီးတော့ရေးဆက်ထားတာပါတချင်းကဂုံသိခါပိုင်းနဲ့ပတ်သက်လို့ဆက်ဆိုထားတဲ့တချင်းဖြစ်ပြီးတော့တချင်းနဲ့မှာပါတဲ့ These four walls have got a story to tell ဒီနေရာလေးပတ်မှာပြောစရာတွေများကြီးရှိတယ်ဆိုတော့ကတော့သူတို့အဖွဲ့ဝင်လေးဦးကိုရည်ညွှန်းပြီးတော့ပြောထားတာဖြစ်ပါတယ်သူတို့အဖွဲ့ပြီးခဲ့တဲ့3နှစ်အတွင်းမှာဖျက်တမ်းကျော်ဖြတ်လာရတဲ့အခြေအနေသူတို့တွေပို့ပြီးတော့နှိကက်လာကြတာတွေကိုဒီတချင်းနဲ့မှာတွေ့ရပါတယ်This heart, this soul, this house is not for sale. ဒီတခြင်းဒီဝိညာဉ်ဒီအိမ်ကရောင်းရံမဟုတ်ပါလို့ဆိုပါတယ်။ဒီတေးတပြားကဘီလ်ဘော့အကောင်ဆုံးတေးတပြား200ဆင်းမှာနံပါတ်1ထိရောက်တာကြောင့် Bon Jovi အဖွဲ့ရဲ့ထွက်ပြီးသမျှအခွေတွေထဲအကောင်ဆုံးတေးတပြားနံပါတ်1ဖြစ်တဲ့6ချက်မြောက်တပြားဖြစ်ပါတယ်။ပြီးတော့ခုလိုမျိုးအကောင်ဆုံးတေးတပြားဆင်းဝင်တဲ့နေရာမှာလည်းသူ့နောက်ဆုံးထွက်တဲ့တေးတပြား၄ချက်လုံးအခု တေးတပြားပါဝင်ဇက်တိုက်ပဲနံပါတ်၁ချိန်တာပါကဲဒီတေးတပြားရဲ့အရင်ဆုံးထွက်တဲ့တခြင်းလဲဖြစ်နောက်ပြီးတော့တေးတပြားခေါင်းစဉ်တခြင်းနာမည်လဲဖြစ်တဲ့ This house is not for sale ကိုနားဆင်ကြည့်ပါအောင်နော်ကြိုဝီတီဆိုထားတဲ့ This house is not for sale ကိုနားဆင်ကြရတာပါရှင်။နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်ဒီတော်ရရှင်တွေသဘောကျမယ်။မြန်မာသချင်းလေးတပုံနဲ့မြေတာတေးလက်ဆောင်ပေးအောင်မှာဖြစ်ပါတယ်။အခုတော့တော်ရရှင်တွေကိုခုနကတော့ဒီ VOA အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပေါ်မှာတော်ရရှင်တွေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့စကားသံတွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့တော်ရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးစောင့်ရမယ်နိုင်ငံရေးပြောင်းလဲဖို့လည်းအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီတော်ရရှင်ဥမမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်တော်ရရှင်တူကနာမည်တော့ရေးမထားပါဘူးဒီတော်ရရှင်ကဒုက္ခသည်ပြဿနာ NLD အစိုးရအကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ကျမတို့ VOA ကတင်ဆက်ပေးခဲ့တဲ့ဆက်သွယ်မေးမြန်းချက်ပေါ်မှာတော်ရရှင်တယောက်တုံ့ပြန်လာတာကိုဆက်ပြောပြပေးပါမယ်ဒီ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းလျော့ပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါသေးတယ်အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုတော်ရရှင်ကတော့
နှစ်ပေါင်း50ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တန်းပြည်အနေနဲ့ဒုက္ခသည်အမျိုးမျိုးရှိနေတာပါပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့ NLD အစိုးရလက်ထက်တစ်နှစ်ကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီတဘောဝဘေးကယ်ဆယ်ရေးနဲ့ဆေးဘေးဆောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးတွေလုပ်နိုင်နေပါတယ်ပြောစရာတွေကတော့အများကြီးပါကျွတ်တို့ပြည်သူတွေကတော့လက်ပေးလိုက်ယူကင်းပြီးပွင့်လင်းမြင်သာတဲ့အစိုးရတက်ကိုလိုချင်နေတာပါ NLD အစိုးရကပြည်သူတွေလိုလားချက်နဲ့တစ်ထပ်သေးဖြစ်ပါစေလို့မျှော်လင့်နေပါတယ်
တိုင်းပြည်ကိုပြန်ပြီးတော့ထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ဘေးဆောင်ဒုက္ခသည်တွေကိစ္စကိုလည်းတပြိုင်တည်းကင်တွယ်ပြီးတော့လှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့အမြင်ကိုပြောလာတာပါတော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစစ်ပွဲရေးတိုးတက်မှုကဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပါ
မြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူတေသနာတေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေသလိုတကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေးလာပြီးတော့အားနည်းချက်တွေကိုအပြေရှာအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကလှုပ်ပေမဲ့လည်းနောက်ကနေပြီးတော့သူတေသနာလှုပ်အားနည်းချက်ကိုတခြားရှာပြီးတော့ပြန်ပြီးတော့ပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်ဒ ဒီရက်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှနေရက်ချင်ပါတယ်မြမတဲချစ်တော်ရရှင်တွေအတွက်မြမသချင်းလေးတစ်ပုံနဲ့လည်းဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကြင်ကြရဲဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ခုတော့တော်ရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးခြင်းပါတယ်ရှင်။ဒီဇင်ဘာလ9ရက်နေ့မှာမွေးနေ့ကျရောက်တဲ့သမီးတက်စုငင်းချမ်းစင်နဲ့ဒီဇင်ဘာလ10ရက်နေ့မှာမွေးနေ့ကျရောက်တဲ့နိုင်နိုင်တို့အတွက်ဦးလေးတွေတော်ရီမောင်နှမတွေကမေတ္တာမွေးနေ့တိလက်ဆောင်ပါပါတယ်။အဖေနဲ့အမေကိုအမြဲတမ်းသတိရနေတဲ့တာမောင်နိုင်ကတော့ဒီဇင်ဘာလ10ရက်နေ့မှာကျရောက်တဲ့ဖေဖေဦးကြည်ဝင်းရဲ့အသက်86နှစ်ပြည့်မွေးနေ့အတွက်တာမောင်နိုင်သမီးလွယ်လွယ်နဲ့မြေလီရွှန်းနိုရာဝင်းတို့ရဲ့လက်ဆောင်ဖေဖေအသက်ရာကျော်ရှေးပါစီလို့မွေးနေ့ဆုမွန်တောင်းရင်နဲ့ထွင့်တင်တည်ဆူထားတဲ့ကောင်းရင်တွေကမြစ်တစင်းဆိုတဲ့တခြင်းနဲ့အဝေးကနေပြီးတော့မွေးနေ့မြစ်တာတေးလက်ဆောင်ပေးပို့ပါရရှင်ဒီတော့ဒီဇင်ဘာအစောပိုင်းမှာမွေးနေ့ကြရောက်တဲ့သူတွေအတွက်ရောပြီးတော့ VOA တစ်ချစ်တော်ရရှင်နဲ့အားလုံးအတွက်ပါမြစ်တာတေးလက်ဆောင်ဖွင့်ပေးခြင်းပါတယ်နော်ထွင့်တင်တည်ဆူထားတဲ့ကောင်းရင်တွေကမြစ်တစင်းဆိုတဲ့တခြင်းကိုတော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင်ဆိုထားတဲ့ကောင်းငင်တွေကမြေတည်ခြင်းဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့ Internet စာမျက်နှာဖြစ်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Lia Meye Besi Mami Lele Lele
မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြကြရတာပါ။ကုရောဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုနားဆင်ကြပါမယ်။ဒီတစ်ပတ်မှာတော့အဝေးပြေးကားဝင်းဆောက်ပြီးကိုကျိုးရှာတဲ့ဒလေပြည်သူကိုဘလောက်အခက်တွေ့စီသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။ကချင်ပြည်နယ်အစိုးရဟာလက်ရှိအားကစားနဲ့ကာယပညာဦးစီးဌာနပိုင်ကားဝင်းကနေအဝေးပြေးလိုင်းပြည့်ဆွဲနေတဲ့ရင်ပိုင်ရှင်တွေကိုအသစ်ဆောက်လုပ်ထားတဲ့တက်ကုံထွယ်ဆန်ရက်ကအဝေးပြေးကားကြီးဝင်းစစ်ကိုလာမဲ့ဒီဇင်ဘာ21ရက်နေ့နောက်ဆုံးထားပြီးပြောင်းရွှေ့ဖို့ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဝေးပြေးကားပိုင်ရှင်တွေကတော့ကားဝင်းစစ်စီမရွှေ့ပြောင်းခြင်းကြပါဘူး။အကြောင်းကတော့ပြောင်းရရွှေ့ရမယ်ဆိုရင်ကားဝင်းအသစ်မြစ်ဖြားအေရာရင်ရနန်းစခန်းမှာကားဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်းကျပ်သိန်း600 900လောက်ဈေးပေါက်နေပါတယ်။လက်ရှိကားဝင်းအဟောင်းနေရာကလည်းလာမဲ့သုံးနှစ်မှစာချုပ်ပြည့်မှာမို့မပြောင်းညင်ကြပါဘူးဒီအတွက်ပြောင်းရရွှေ့ရမယ့်ရက်ကိုနောက်ဆုတ်ပေးဖို့ပြည်နယ်အစိုးရစီတင်ပြကြမယ်လို့သိရပါတယ်တကယ်တော့လက်ရှိမြကြီးနားမြို့မှာဖြစ်နေတဲ့အဝေးပြေးကားဝင်းဆိုင်ရာပြဿနာမျိုးမြန်မာပြည်အနှံ့ပြားမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေသေးပါဒီကိစ္စဘယ်လိုပြဿနာမျိုးလဲဘာကြောင့်ခုလိုပြဿနာမျိုးပေါ်ပေါက်လာရသလဲ NDI အစိုးရအနေနဲ့အလားတူပြဿနာမျိုးဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့ကအာဏာပိုင်တွေရဲ့လုပ်ရက်ဟာအထူးအဆန်းတော့မဟုတ်ပါဘူး။အရင်စစ်အာဏာရှင်တွေလက်ထက်ကတည်းကအချိန်ပေါင်းများစွာလုပ်ကင်ခဲ့တဲ့လုပ်ရက်မျိုးပါ။နဂိုးအဝေးပြေးကားဂိတ်နေရာတွေကိုကျင်းလို့မြို့နယ်နီးလို့စနစ်မကျလို့စတဲ့အကြောင်းပြချက်မျိုးစုံနဲ့အဝေးပြေးကားဂိတ်အစ်စ်တွေဖွင့်ဖို့ကြိုးစားပါရယ်။အဝေးပြေးကားဂိတ်အစ်စ်ဖွင့်တဲ့လုပ်ငန်းကလည်းလွယ်လွယ်ကူကူပါ။နားလည်မှုယူထားတဲ့ဒါမှမဟုတ်လက်ငွေယူထားတဲ့ကုမ္ပဏီတစ်ခုခုကိုအဝေးပြေးကာဝင်းစောက်ခိုင်းပါတယ်အဝေးပြေးကာဝင်းလို့ဆိုပေမဲ့ထူးထူးဆန်းဆန်းမဟုတ်ပါဘူးဝင်းကြီးတစ်ခုထဲမှာနှစ်ထပ်ဒါမှမဟုတ်နှစ်ထပ်ခွဲလောက်ပါတဲ့တိုက်ခန်းတွဲကြီးတွေစီတန်းစောက်လုပ်လိုက်တာမျိုးပါစောက်ပြီးတာနဲ့အာနာပိုင်တွေဟာရင်လိုင်းပိုင်ရှင်တွေကိုအဲ့ဒီဝင်းထဲမဖြစ်မနေပြောင်းဖို့အမိန့်ထုတ်ပါတယ်သူတို့ကသာလွယ်လွယ်အမိန့်ထုတ်ပေမဲ့ရင်လိုင်းပိုင်ရှင်တွေကတော့မသက်တာပါဘူးမတန်တဆဈေးနှုန်းတွေနဲ့အဲ့ဒီလိုကားဂိတ်ဖွင့်မဲ့အခန်းတွေကိုပါဝယ်ရပါတယ်။ကိုယ်လိုက်မှပြေးဆွဲတဲ့ကားတွေများရင်များသလောက်တခမ်းမကပိုးပြီးဝယ်ရပါတယ်။တချို့ဒေသအာဏာပိုင်တွေကတော့ကားဝင်းစောက်တဲ့ contract စီကလက်ငွေအကြီးကျယ်ရတာရှိသလိုတချို့ကတော့အဲ့ဒီတဲကအခန်းတွေကိုဈေးပေါ်ပေါ်ဒါမှမဟုတ်အခမဲ့ရပြီးပြန်ရောင်းစားကြပါတယ်။ဒီလိုနဲ့မြန်မာနိုင်ငံအနှံ့အပြားကအာဏာပိုင်တွေဟာအခုလိုကားဝင်းအစ်စ်စောက်တာမျိုးအလွန်စိတ်ပါပျော်ရွှင်ကြလို့တချို့မျိုးတွေဆိုဆယ်စုနှစ်တခုလောက်အတွင်းအဝေးပြေးကောင်းဝင်နေရာနှစ်နေရာသုံးနေရာလောက်ပြောင်းတာမျိုးတောင်ရှိခဲ့ပါတယ
်ဒီလိုလုံးလို့ခီးစင်တဲ့ရင်ပိုင်ရှင်တွေဘသူအဆင်ပြေတယ်လဲမေးရင်ဘသူမှအဆင်မပြေဘူးလို့ပဲဖြေရမှာပါအကြောင်းကတော့အဝေးပြေးကားဂိတ်လို့ပြောပေမဲ့ကောင်းဝင်ဖွဲ့စည်းပုံကဝင်းကြီးတဝင်းတွေကတိုက်ခန်းတွဲတွေကြီးပဲဖြစ်နေလို့ပါပဲရင်လိုင်းပိုင်ရှင်တွေဟာကိုယ်ဝယ်ထားတဲ့တိုက်ခန်းတွေကိုရုံကန်အဖြစ်ခီးစင်နားနေကန်အဖြစ်ကုန်ပစ္စည်းလက်ခံရအဖြစ်ကိုကားတွေအကုန်လုံးကိုအခန်းရှိကနေထွက်အဝေးကနေပြန်လာရင်ကိုခန်းရှိမှာပဲခီးတဲ့တွေချစတာတွေလုံနေရတော့အခန်းချင်းလေးတွေနဲ့ခီးတဲ့အရေးအတွက်ကားအရေးအတွက်မမှန်မတဖြစ်ပြီးရှေ့ရှုပ်ထွေးထွေးတွေဖြစ်နေတတ်လို့ပါပဲအလားတူခီးတဲ့တွေလည်းအဆင်မပြေပါဘူးသူတို့အတွက်စနစ်ကျတဲ့လက်မှတ်ရောင်းရနေရနားနေစရာနေရသတ်မှတ်အချိန်တိုင်းကားစီးရမယ့်နေရစတာတွေသတ်သတ်မှတ်မှတ်မရှိတော့အတော်လေးကိုအခက်ခဲတွေ့နေရရလို့ပါပဲရန်ကုန်မင်းသီးလို့ရင်လိုက်များတဲ့ကားဝင်းတွေဆိုပိုဆိုးပါတယ်ခီးတွေရအဲ့ဒီဝင်းကြီးထဲမှာဘယ်ရင်လိုင်းကဘယ်နေရာမှာရှိလဲဆိုတာအလွယ်တကူမသိနိုင်လို့ပါပဲလက်မှတ်ကိုကြိုတင်ဝယ်မထားပဲဓာတ်ရိုက်သွားလူတွေဆိုကားဂိတ်တစ်ခုကိုသွားလက်မှတ်မရရင်နောက်ထပ်ခတ်ဝေးရဂိတ်တစ်ခုကိုပြန်ရှာမရရင်နောက်ထပ်ကားဂိတ်အစ်စ်ရှာနဲ့ရွာလည်ပြီးအလွန်အခက်တွေ့နေကြရတဲ့အနေအထားမျိုးပါ
ဒါပေမဲ့အဝေးပြေးကားဂိတ်တွေရဲ့စနစ်နဲ့စီမံခန့်ခွဲမှုဟာခုလိုဖြစ်ချင်တယ်လို့ဖြစ်နေတာနှစ်ကာလကြာခဲ့ပြီမို့ခီးသွားပြည်သူတွေနဲ့ရင်လိုင်းပိုင်ရှင်တွေဟာတကယ်တကယ်ဘလို့ဖြစ်တဲ့နဲ့စီမံခန့်ခွဲမှုအမှားကြောင့်သူတို့ဘလောက်ဒုက္ခရောက်ရတယ်ဆိုတာမတွေးတတ်အောင်ဖြစ်နေကြပါပြီတကယ်တော့အခုလိုပြဿနာဖြစ်ရတာဟာတက်ဆိုင်ရာအာဏာပိုင်အသီးသီးဟာအဝေးပြေးဝင်းလို့အဆောက်အုံတွေဆောက်ပြန်ရောင်းပြီးကိုကျိုးရှာလို့မှုအဝေးပြေးကောင်းဝင်းဆိုတာဘလို့တိဆောက်ရတယ်လဲဆိုတာလုံးဝမသိနားမလည်မှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ်ကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေအဝေးပြေးကောင်းဝင်းတစ်ခုစနစ်တကျတိဆောက်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကြီးတွေကိုတော့တွားကြည့်ဖို့မလိုပါဘူးအိမ်နီးချင်းထိုင်းနိုင်ငံလောက်ကြည့်ရင်ကိုပဲသိနိုင်ပါတယ်အဝေးပြေးကောင်းဝင်းဆိုတာပင်မအဆောက်အုံတစ်ခုပါပါမယ်အဲ့ဒီထဲမှာရင်လိုက်အသီးသီးကနေလက်မှတ်ရောင်းမဲ့ဆိုင်ကန်းငယ်လေးတွေခီးတဲ့တွေစူပေါင်းနားနေမဲ့အခန်းတွေအစားအသောက် ပစ္စည်းရောင်းချမဲ့ဆိုင်ကန်းတွေနဲ့တန့်စင်ကန်းစတာတွေပါပါမယ်။အဲ့ဒီအဆောင်အုံပတ်လဲဒါမှမဟုတ်ကက်လျက်မှာကားတွေစိုက်ကပ်ထွက်ခွာမဲ့တတ်မှတ်နေရာတွေထားပေးရပါမယ်။ဘတ်ကားတွေဟာသူတို့တတ်မှတ်နေရာမှာထွက်ခွာဖို့တတ်မှတ်ချိန်ထက်15မိနစ်နာရီဝက်ကြိုရောက်စောင်းဆိုင်နေတဲ့ခီးသည်တွေကိုတင်ပြီးရင်ထွက်ခွာရုံပါပဲ။အဲ့ဒီတနေရာထဲမှာပဲနာရီဝက်တစ်စီးထွက်ခွာနိုင်ပါတယ်။အတိတ်ဘက်ကတော့ကားဝင်းတစ်ခုဟာတရက်12နာရီအလုတ်လုံးမယ်။နာရီဝက်တစ်စီးထွက်မယ်ဆိုရင်ကားတစ်စီးရန်နာစရာနေရာလောက်ထားရင်တနစ်ကား12စီးခီးတဲ့တင်ထွက်ခွာနိုင်ပါတယ်။တနစ်ကားအစီး120ဆိုရင်ကားရက်တင်မဲ့နေရာ10နေရာကားအစီး1200လောက်ထွက်မယ်ဆိုရင်ရက်တင်နေရာ100လောက်ရှိရင်လုံလောက်ပါတယ်။အဲ့ဒီကားဝင်းထဲမှာရင်လိုင်းတွေရဲ့ရုံးခန်းတွေလာဆောက်စရာမလိုသလိုဘတ်စကားကြီးတွေကလည်းလာပြီးစုပြုံရန်နာနေစရာမလိုပါဘူး။တနည်းအားမစုပြီးကိုကားထွက်ချိန်နီးမှဝင်းနေဝင်းတက်မှတ်ရန်နာဂိတ်မှရက်ခီးတဲ့တင်ပြီးတက်မှတ်ချိန်ထွက်ခွာရုံပါပဲ။အတော်လေးကိုရိုးရှင်းပါတယ်။ခီးသွားပြည်သူတွေအဆင်ပြေသလိုကားလိုင်းပိုင်ရှင်တွေကလည်းဝင်းနေမှအခန်းဝယ်စရာမလိုငွေကုန်ကြေးကျရှိစရာလည်းမလိုပါဘူး
။ဘယ်လိုပဲဖြစ်ဖြစ်အခုမြကြီးနာကကားဝင်းပြောင်းရွှေ့ရေးပြဿနာလိုမျိုးမြို့တချို့မှာမကြာခဏကြားနေရလေးရှိပါတယ်။ရန်ကုန်မန္တလေးလိုတကယ်မြို့ကြီးတွေကအဝေးပြေးကားဝင်းတွေမှာလဲအလားတူပြဿနာမျိုးကြုံနေရတာပါပဲ။အခုပြဿနာဟာနေ့စဉ်တနေရာကနေတနေရာသွာလာနေကြရတဲ့သန်းနဲ့ချီတဲ့ခီးသွွားပြည်သူတွေရဲ့အခက်ခဲပြဿနာ၊ထောင်နဲ့ချီတဲ့ရင်လိုက်ပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ပြဿနာကြီးဖြစ်နေတာမို့ NLD အစိုးရအနေနဲ့လေးလေးလက်လက်သဘောထားပြီးတနိုင်ငံလုံးအတိုင်းအတာနဲ့စနစ်တကျစီမံခန့်ခွဲဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရပါမယ်ဒီတစ်ပတ်မှာတော့တုံမီသာဟင်းချက်စီကရတဲ့စွမ်းအင်ကိုအသုံးပြုပြီးဂျပန်နိုင်ငံတိုကျိုမြို့ပန်းတံတစ်ခုထဲမှာ LED မီလုံပေါင်း၄သိန်း2000ကျော်ကိုမီထွန်းပြလိုက်ပါတယ်ရေခဲလေးချိန်ပေါင်းအလေးချိန်ပေါင်း2သန်းလောက်သုံးပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နားက National Harbor Hotel နဲ့အပန်းဖြေနေရာမှာဆောင်းရသည့်ရေခဲနှမ်းတော်ကြီးတွေဖန်တီးထားပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင်။တကြံပဖန်တွေလှုပ်တက်တဲ့ဂျပန်နိုင်ငံမှာတော့အသုံးပြုပြီးသားဟင်းချက်စီနဲ့မိထုံပြလိုက်ပါပြီ။ဒိုဂျိုမြို့ပန်းကြံတစ်ခုထဲက73မိုင်လောက်ရှိတဲ့ခရီးတစ်လျှောက်မီလုံပေါင်း၄သိန်း2000ကျော်ကိုဟင်းချက်စီကရတဲ့စွန်းအင်ကိုအသုံးပြုပြီးမင်းထုံးပြလိုက်တာပါဂျပန်နိုင်ငံတိုကျိုမြို့ရဲ့မီဂူရိုမြစ်ကမ်းခြေတစ်လျှောက်ဟာနှစ်စဉ်နှွေဦးရသည့်ရောက်တိုင်းချယ်ရီပန်းတွေနဲ့စီကားလေးရှိတဲ့နေရာဖြစ်ပြီးတော့အခုအချိန်မှာခရစ်စမတ်ရသည့်အမီပန်းရောင် LED မီလုံတွေနဲ့အလှဆင်ထားပါတယ်မီထုံးဖို့အတွက်ဒီဟင်းချက်စီတွေကိုဒေသခံစားသောက်ဆိုင်တွေလူနေအိမ်တွေကရတာဖြစ်ပြီးတော့မီနာနို illumination အားလုံးအတွက်အလင်းရောင် project လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းကို2011ခုနှစ်ဖူကူရှိမားနျူကလ িয়ার ရိုစိမ့်မှုဖြစ်ပြီးလျှက်စစ်မီပြတ်တောက်မှုတွေဖြစ်ခဲ့တဲ့အချိန်ကတည်းကစခဲ့တာပါ။ဒေသခံတွေရဲ့ပါဝင်မှုနဲ့လျှက်စစ်မီကိုအဲ့ဒီနေရာမှာပဲမီးစက်နဲ့အသုံးပြုပြီးသားဟင်းချက်စီတွေကိုတုံးပြီးထုတ်နိုင်တာပြကျင်လို့အခုလိုလုပ်ခဲ့တာဖြစ်ကြောင်းစီစဉ်သူဟာဂျီမီနာရီတာကပြောပါတယ်။ရေရှည်လှုပ်လို့ရတယ်ဆိုတာကိုလည်းနှစ်စဉ်အခုလိုမိထုံးပြခဲ့တာဖြစ်ပါတယ်တစ်နှစ်ကိုဟင်းချက်စီ9400လီတာလောက်စုဆောင်ပြီးအခုလိုမိထုံးပွဲကိုစီစဉ်တာဖြစ်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နာကမေရီလန်းပြည်နယ်ထဲမှာရှိတဲ့ National Harbor Hotel နဲ့အပန်းဖြေနေရာမှာတော့ခရစ်စမတ်ရာသီကိုရေခဲပေါင်2တန်းလောက်သုံးပြီးစောင်းရသည့်ရေခဲနန်းတော်ကြီးတွေဖန်တီးထားပါတယ်ဒီနှစ်အတွက်ခေါင်းစဉ်ကတော့1964ခုနှစ်တွေကခလေးတွေအကြိုက် TV series ဖြစ်တဲ့ Randolph the Red Nose Reindeer ဖြစ်ပါတယ် Gaylord National Resort Hotel ဟာတရုတ်နိုင်ငံရေခဲပပုကျွမ်းကျင်သူအယောက်30လောက်ကိုဖိတ်ခေါ်ပြီးတော့ Disney ရုပ်ရှင်တွေကဇက်ကောင်တွေနဲ့ပုံစံတူရေခဲရုပ်တွေကိုထုလုပ်ထားတာပါတရုတ်နိုင်ငံဟာဘေမြို့ကနိုင်ငံတကာရေခဲနဲ့နှင်းပွဲတော်ကိုအားကြအတူယူပြီးနှစ်စဉ်အခုလိုရေခဲပပုပွဲတော်ကိုစီစဉ်ခဲ့တာဖြစ်တယ်လို့Gaylord Hotel က Richard Dimbogowitz ကပြောပါတယ်။ရေခဲတွေအခုလိုပုံစံအတိုင်းထိမ့်သိမ်းထားနိုင်မှုအတွက်အခန်းအပူချိန်ကိုအနှုတ် 73 ဒီဂရီဆယ်စီယပ်မှာထားပြီးထိမ့်သိမ်းရတာဖြစ်ပါတယ်။ဗပုအယုတ်တွေကိုအသက်ဝင်အောင်မတူညီတဲ့ရေခဲအယောင် 14 ယောင်ကိုသုံးထားတယ်လို့ဖန်တီးသူတွေကပြောပါတယ်။လာရောက်လည်ပတ်သူတွေအနေနဲ့လည်းအသေးစိတ်အနုလက်ရာတွေကြောင့်ရင်သက်ရှူမောကြရမှာပါ။ ဒီရေခဲပြပွဲမှာလူကြိုက်အများဆုံးကတော့ရေခဲရှော့စီးတာဖြစ်ပါတယ်။ကလေးတွေအတွက်လည်းထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်တေချာချောထားတယ်လို့တရုတ်ရေခဲဗဟုပညာရှင်ဖူပင်ဝေးကပြောပါတယ်။ရေခဲပြပွဲအတွက်ဝင်ငွေလက်မှတ်တွေကတော့လူကြီး38ဒေါ်လာနဲ့ကလေး32ဒေါ်လာဖြစ်ပါတယ်။အခုပြပွဲကိုဇန်နဝါရီလ1ရက်နေ့အထိဖွင့်လှစ်ပြသထားမှာပါခင်ဗျာ။
ဘယ်ဂျီယံနိုင်ငံကအန်တဝပ်ဒရိတ်ဆန်ယုံမှာတော့အာလာရဲ့ယာဒီကိုကြိုဆိုတဲ့အနေနဲ့တရုတ်မီးဘုံတွေရောင်စုံထွန်းညှိထားပါတယ်။2014ခုနှစ်ကတည်းကအခုလိုတရုတ်မီးဘုံတွေထွန်းညှိခဲ့တာပါ။တရုတ်ပညာရှင်တွေဖန်တီးထားတဲ့မီးရောင်စုံတွေထွန်းညှိထားတဲ့မီးဘုံအယုတ်တွေကိုဒရိတ်ဆန်ယုံတဲ့ကဒရိတ်ဆန်တွေနဲ့အတူပြသထားတာပါ။တရုတ်နဂါ၊ဂျာပန်နဲ့ဝီလာငါးကြီးလိုမီးဘုံအယုတ်တွေကိုညဘက်မှောင်တာနဲ့မီးထွန်းထားပါတယ်။အကောင်သေးလေးတွေကိုတော့တရုတ်ပြည်မှာဖန်တီးပြီးငကားလိုအကောင်ကြီးတွေကိုတော့ဒီနေရာမှာပဲဆောက်လုပ်ခဲ့တာပါရိုးရာတရုတ်မီးဘုံကိုတော့ဝါးတွေဖျောင်းနိုင်တွေစက်ကူတွေနဲ့ဖန်တီးထားတာဖြစ်ပြီးအခုမီးဘုံတွေကိုတော့ခြေတဲ့အပားလေးတွေကိုသန်ဖရိမ်ပေါ်မှာအုပ်ဖန်တီးထားပြီးလက်စစ်မီးလုံးတွေထွန်းတာပါအခုလိုမီးထွန်းပွဲတော်ကိုဇန်နဝါရီလ14ရက်2018ခုနှစ်အထိဆင်နွှဲမှာပါရှင်ကဘာတလွားထူးခြားဆံပြတဲ့တင်တွေကိုနားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်တနင်္လာနေ့မနေ့ထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ30နှစ်40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့တင်အချင်းချုပ်ကိုမတ်သိငီထိုက်ကြီးညာပေးပါမယ်ရှင်
ဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကန့်ကွက်တဲ့လဗနန်နိုင်ငံဘေးရုတ်မြို့တော်ကအမေရိကန်တန်ရုံအပြင်ဘက်ကလဗနန်နဲ့ပါလက်စတိုင်းဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမီးသတ်ပိုက်တွေမျက်ရည်ရုံဘုံနေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကတန်ရုံကိုကြောက်တုံးနေအပိုင်းစာတွေနဲ့ပစ်ပေါက်ခဲ့ကြသလိုသမ္မတထရန့်ရဲ့ပုံစံတူရုပ်ပုံတွေအမေရိကန်နဲ့အစ္စရေးအလံတွေကိုလည်းမီးရှို့ကြပါတယ်လဗနန်နိုင်ငံမှာထောင်နဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်။ကမ္ဘာမှာမွတ်စလင်ဥယျာဉ်အများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလည်းမြို့တော်ကအမေရိကန်တန်ရုံအပြင်ဘက်မှာဒီကနေ့တနင်္ဂနွေနေ့မှာလူပေါင်းထောင်နဲ့ချီပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာအာရဗ်အဖွဲ့ချုပ်ကကိုင်ရိုမြို့တော်မှာအရေးပေါ်အစည်းအဝေးကျင်းပပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုတဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုတ်ချခဲ့ကြပါတယ်။အီရန်နိုင်ငံမှာအစ္စလာမစ်အစွန်းရောက် IS အပေါ်အောင်ပွဲအထိမ်းအမှားဖြစ်နေဒီကနေ့တနင်္ဂနွေနေ့မှာစစ်တပ်ကစီးရဲပြချီတက်ပွဲကျင်းပပါတယ်ဂျီဟတ်အစွန်းရောက်အဖွဲ့ကိုနိုင်ငံတွင်းကနေအောင်အောင်မြင်မြင်မောင်းထုတ်နိုင်ခဲ့ပြီလို့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘဒီကကြေညာခဲ့ပြီးနောက်တနေ့မှာပဲအခုလို့ကျင်းပတာဖြစ်ပါတယ်စစ်တပ်ချီတက်ပွဲကိုတော့နိုင်ငံပိုင်မီဒီယာကတိုက်ရိုက်ထုတ်လွှင့်ပြသခဲ့တာတော့မရှိပါဘူးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာလှုပ်ရှားမှု ICAN ကဒီကနေ့တနင်္ဂနွေနေ့မှာနိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခဲ့ပါတယ် ICAN ရဲ့အမှုဆောင်ညွှန်ကြားရေးမှူးနဲ့ဟီရိုရှိမားကအသက်မသေးပဲလွတ်မြောက်လာသူတို့ကနိုဘယ်ငြိမ်းချမ်းရေးဆုကိုနော်ဝေးနိုင်ငံအော့စလိုမှာလက်ခံရယူတာဖြစ်ပါတယ်ရှင်
တဲ့ရင်အချင်းချုပ်ကိုမတ်သိငိထိုက်တင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လို့ရေမူကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်ကျမရှားဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာပါ View American တန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆန်တော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA မြန်မာပိုင်းကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.